အကွေတိုင်းမကွေမြို့နယ်မကွေဝိပဿနာဖော်ကွဲမှ41ရက်တရားဌာနဖြစ်တဲ့ရေသာရမယုံကြည်မှကျင့်ပပြုလုပ်အပ်သောဘောဂဝိပဿနာ9ရက်တရားစခန်းပွဲဒီနေ့ပရမသုံးနေ့အဖြစ်ယနေ့ပိုင်းခန္ဓာညာရောက်သစ္စာတရားများကျေးဇူးပြုပေးမှဖြစ်ပါတယ်ဤတော်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးအာဝတိပြေမောဇေတဝန်ကျောင်းတော်၌တရင်တောင်းတော်မူနေတဲ့အချိန်ခါမှာအာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတရားကောင်းတို့တို့တွင်သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏတဂရဂါမိမဉ္ဇဏအနာဂါမိမဉ္ဇာရဟတမဉ္ဇာများအတိရရှိသွားကြသလိုအနည်းလည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတရားကောင်းတို့တွင်သည်သာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇာများရနိုင်ကြပါစေ။သဂရဂါမိမဉ္ဇာများရနိုင်ကြပါစေ။အနာဂါမိမဉ္ဇာများရနိုင်ကြပါစေ။အရဟတ္တမဉ္ဇဏ်များရနိုင်ကြပါစေလို့ပထနာမှုပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့အာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့တခုတရားပွဲကြီးဟာရိုးရိုးနာခြင်းသဘောတရားပွဲကြီးမဟုတ်ပါဘူးတရားတရားစခန်းပွဲကြီးကိုအကြောင်းပြုပြီးတော့ပေါ်ပေါက်လာတဲ့ဝိပဿနာအလုံးပေးတရားစခန်းပွဲကြီးဖြစ်ပါတယ်ဝိပဿနာအလုံးပေးတရားစခန်းပွဲကြီးဖြစ်သည့်အားလျော်စွာဘုန်းကြီးတို့ကလည်းပဲတရားဓမ္မကြီးကြံကြောက်အထုံနေကြတဲ့ယောဂီတော်စင်အပေါင်းတော်ကောင်းတို့နှင့်တကဝအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့အားဝိပဿနာခြေခံတဲ့သစ္စာတရားများကြိုးစားပြီးတော့ဟောကြားပေးရမှာဖြစ်ပါတယ်။အဖြစ်လို့ဝိပဿနာတရားကိုဟောကြားပေးရတယ်လဲဆိုလို့ရှိရင်ယသောဘုရားသခင်ကရောမြတ်ကြီးရဲ့သာသနာတော်မြတ်မှာမဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ချမ်းသာရဖို့ရန်အတွက်ဝိပဿနာတရားအလုံးကျင့်ကြံကြိုးကိုအားထုတ်မှသာလျင်မဉ္ဇဉ်ပုံဉ္ဇဉ်ရပြီးတော့နိဗ္ဗာန်ချမ်းသာရမှာပါ။ဝိပဿနာတရားအလုံးအားထုတ်ခြင်းမပါဘဲနဲ့မဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်ချမ်းသာရပါမလားရပါပါဘုရား။ဩဝိသတိယထာတိသောပုရခိတဝရုဏတ္တထဝိပဿနာပုရခိတဝမေကဓမ္မောပါဝတတိ။ဩဝိသတိယထာတိသောပုရခိတဝရုဏယထာအရှိလောကရတခွင်မှာတောင်ဒီမြတ်ပြုတ်လာပြီဆိုရင်မကြမီနေထွက်တော့မယ်ဆိုတဲ့တင်ကေတမဖြစ်ဘူးလားဖြစ်လားဖြစ်ပါပါဘုရားတောင်ဒီပြုတ်ခြင်းသည်နေထွက်မှုရဲ့ရှေ့ပြေတင်ကေတမကြခင်မှာနေထွက်တော့မယ်လို့မသိရဘူးလားသိရလား ဖြစ်ပါပါဘုရားသူနိဒုစပါပဲတဲ့ဝိပဿနာပုရိခိတဝါယထာဓမ္မောမေကဓမ္မောပါဝတတိဝိပဿနာတရားကိုကျင့်ကြံကြောက်ကိုအားထုတ်လိုက်ကြမယ်ဆိုရင်မိမိတို့လိုချင်တောင်းတတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့မဉ္ဇဏ်ဘုံဉ္ဇဏ်ဧကံမောချရပါလိမ့်မယ်လို့ဒီလိုဆိုပါတယ်အဲဒီတော့ဝိပဿနာသည်ဘာနဲ့တူအာယုံတက်တာနဲ့တူတယ်ဝိပဿနာသည်ဘာနဲ့တူပါလိမ့်မဉ္ဇဏ်ဘုံညာရတာကနေထွက်တာနဲ့တူပါတယ်။မဉ္ဇဏ်ဘုံညာရတာကဘာနဲ့တူတော့အာယုံမတက်ဖဲနဲ့နေထွက်တာဖြစ်နိုင်မှာမလား။အာယုံတက်ပြီးမှနေထွက်ရတာဖြစ်သလိုဝိပဿနာတရားမပါဘဲနဲ့မဉ္ဇဏ်ဘုံညာရနိုင်မှာမလား။ဝိပဿနာအခြေခံပြီးတော့မှမဉ္ဇဏ်ဘုံညာရနိုင်တာပါနော်။အဲ့ဒါမိမိတို့ရဲ့တဏ္ဍာမဝိပဿနာတရားချေခံပြီးတော့မဉ္ဇဏ်ဘုံဉ္ဇဏ်ရဖို့ရန်အတွက်သစ္စာတရားတွေသိဖို့ရန်အတွက်မြတ်စွာဘုရားသခင်ကရောမြတ်ကြီးကပိဋကောပရိသတ်ပါဠိတော်မှာ ဒုဝေဟေတုဒုဝေပစ္စယသဝကတသမ္မာဒိဋ္ဌိယဥပါဒါယပရာဒေါသကောသောသစ္စာနုတ္တတိဣဇတိသသမ္မာမနတိကာရောဘုရားရှင်ကတော်မြတ်ကြီးရဲ့တပည့်သဝကတရားအဖြစ်နဲ့သမ္မာဒိဋ္ဌိဆိုတဲ့မှန်ကန်တဲ့အတိအမြင်ရဖို့ရန်အင်္ဂါ2ချက်ရှိပါတယ်တဲ့အင်္ဂါဘယ်နှချက်ရှိတော့အဲ့ဒီအင်္ဂါ2ချက်ကဘာလဲဆိုရင်ပရာဒေါသကောသောသစ္စာနုတ္တန္တိနံပါတ်1သောရကနံပါတ်2ကာယဇ္ဇဒေသသမ္မာမနတိကာရောဓမ္မလိုပြောကြည့်လိုက်မယ်ဆိုရင်နံပါတ်1ကပရာဒေါသကောသောသစ္စာနုတ္တန္တိပါဠိကလေးကဒီလိုဆိုပါတယ်သစ္စာနုတ္တန္တိဆိုတာသစ္စာနဲ့စတဲ့တရားဒီလိုအဓိပ္ပာယ်မှတ်ပေါ့နော်သစ္စာနုတ္တန္တိသစ္စာနဲ့စတဲ့တရားပရာဒေါသကောသောအဲ့ဒီသစ္စာနဲ့စတဲ့တရားကိုတရပါဟောတဲ့ပြောတဲ့ပုဂ္ဂိုလ်များအထံမှာနာကြပြရမယ်။ဒါကနံပါတ်1အင်္ဂါ။နောက်တစ်ခါနံပါတ်2အင်္ဂါကဣဇ္ဇတိသသမ္မာမနတိကာရောမိမိတို့ရဲ့တန်တံမှာခန္ဓာကိုညာစိုက်ပြီးတော့ကောင်းစွာရှုမြင်သုံးသပ်ပြရမယ်။ဒီလိုဆိုပါတယ်။အားတွေကိုရှုမြင်သုံးသပ်ပေးမလဲဆိုရင်သစ္စာတရားနာကြားထားတဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်မိမိတို့နာကြားထားတဲ့အတိုင်းအဲ့ဒီသစ္စာတရားကလေးတွေမိမိတို့ရဲ့ခန္ဓာမှာပြန်ပြီးတော့ရှားပွေတဲ့အနေနဲ့ရှုမြင်သုံးသပ်ပေးရမယ်နော်မှန်ပါဗျာအဲ့ဒီတော့ဒါကိုလောရင်းကြားကြားပြောလိုက်မယ်ဆိုနံပါတ်1ကသစ္စာတရားနာရမယ်နံပါတ်2ကသစ္စာအလုံးအားထုတ်ရနံပါတ်1ကဘာလဲတော့သစ္စာတရားနာရမယ်နံပါတ်1ကအဲ့ဒီတော့လုံလန်းစဉ်နှစ်မျိုးထဲမှာသစ္စာဆိုတဲ့စကားပါတယ်သစ္စာတရားကမှန်တရားမှန်တရား၄ချက်ရှိအဲ့ဒီမှန်တရား၄ချက်ကဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာတရား၄ချက်ရှိအဲ့ဒီသစ္စာတရား၄ချက်ထဲမှာဒုက္ခသစ္စာတရားကပဋိညာတ္တပသစ္စာပိုင်ပိုင်ခြားခြားသိရမယ်သစ္စာသမုဒိယသစ္စာတရားကဘာဝိတ္တဘသစ္စာပဟာတဘသစ္စာပယ်ရမယ်သစ္စာနော်သမုဒိယသစ္စာတရားဘာလို့ရမယ်သစ္စာတော့ပယ်ရမယ်သစ္စာနိရောဓသစ္စာတရားကသစ္စိကတဘသစ္စာမျက်မှောက်ပြုရမယ်သစ္စာဘာလို့ရမယ်သစ္စာတော့နရကနံပါတ်၄မဂ္ဂသစ္စာတရားကဘာဝေတ္တသစ္စာပွားများရမယ်သစ္စာနော်ဘာလို့ရမယ်သစ္စာပါလေအဲ့ဒီတော့သစ္စာလေးမျိုးရှိတဲ့အထက်မှာသိရမယ်သစ္စာကဘာသစ္စာတော့ဒုက္ခသစ္စာဒုက္ခသစ္စာပိုင်ပိုင်ခြားခြားကိုသိရမယ်သစ္စာအဲ့ဒီတော့ဒုက္ခသစ္စာကိုသိလိုက်ရင်ကိုပဲကျန်တဲ့သစ္စာလေးချက်တစ်ပြိုင်နဲ့ကျန်တဲ့သစ္စာ၃ချက်တစ်ပြိုင်နဲ့မသိရဘူးလားသိရမှာလားအဲ့ဒီတော့သိဖို့ရန်အတွက်အရေးတကြီးလိုအပ်တာကဒုက္ခသစ္စာသိဖို့အရေးတကြီးလိုအပ်အသစ္စာသိဖို့တော့အဲ့ဒီတော့ဒုက္ခသစ္စာသိဖို့ရန်အတွက်အရေးတကြီးလိုအပ်တယ်ဆိုတော့ဒီဒုက္ခသစ္စာသည်ဘယ်မှာရှိသလဲမင်းမိမိတို့ရဲ့ခန္ဓာမှာရှိအမှားရှိပါလေမိမိတို့ရဲ့ခန္ဓာသရာကဟောဒီမျက်စိနဲ့ကြည့်လို့ရတယ်အချိန်35 40အလေးချိန်ရှိတဲ့ဒီခန္ဓာကိုယ်ကြီးကိုပြောနေခြင်းမဟုတ်ပါဘူးအဲ့ဒီခန္ဓာကိုယ်ကြီးအတွင်းထဲမှာရှိနေတဲ့သဘောတရားလေးအစုအဝေးအဖြစ်5မျိုးအဲ့ဒီအစုအဝေးကိုပါဠိလိုခန္ဓာလို့ခေါ်တယ်အစုအဝေး5မျိုးဆိုတော့ခန္ဓာဘယ်နှပါတော့ဘယ်ခန္ဓာတွေတော့ပရုပ္ပခန္ဓာဝေရณะခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒီတော့ခန္ဓာ၅ပါးရဲ့တရားကိုပြသည့်အနေဖြင့်ဘုန်းကြီးတို့ဒီမှာခွဲကလေးတွေချပြမယ်ဝေရတဲ့ပုံပေါ်တွေကတော့မြင်ခြင်းမှမြင်ရမှာပေါ့နော်အဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာခန္ဓာဆိုတာ၅ပါးရှိတယ်အဲ့ဒီ၅ပါးကဘယ်လိုတွေလဲလို့မေးရင်ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝ
ဝိညာဉ်နဲ့ခန္ဓာခန္ဓာမနှပါရှိပါလေအာရိခန္ဓာ၅ပါးရှိတဲ့အထက်မှာရူပခန္ဓာကဘာသဘောရှိတယ်လဲမေးရင်ဖောက်ပြန်တဲ့သဘောရှိဘာသဘောရှိတော့ရူပခန္ဓာဖောက်ပြန်တဲ့သဘောတရားအစုနောက်တစ်ခါနံပါတ်၄ဝေဒနာခန္ဓာကဘာသဘောရှိတော့ခံစားတတ်တဲ့သဘောတရားရှိတယ်သင်ညာခန္ဓာကဘာသဘောရှိပါလိမ့်နောက်သင်္ခါရခန္ဓာကဘာသဘောရှိတော့သစ္စာတတ်တဲ့တရားပြုပြင်တတ်တဲ့တရားဒီလိုအသေးပဲယူပါတယ်နော်နောက်တစ်ခါဝိညာဉ်နဲ့ခန္ဓာကဘာသဘောရှိတော့သိတတ်တဲ့သဘောတရားရှိအာလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုချိန်ဆလိုက်ရင်ရုပ်ခန္ဓာက၃ပါးနာမ်ခန္ဓာက၄ပါးရုပ်ခန္ဓာကဘယ်နှပါပါလဲနာမ်ခန္ဓာကဘယ်နှပါတော့ရုပ်ခန္ဓာကဘာခန္ဓာရူပခန္ဓာနာခန္ဓာကဘယ်လိုတွေပါလေဝေဒနာခန္ဓာသိညာခန္ဓာသိခါရခန္ဓာဝိညာဉ်နဲ့ခန္ဓာအာလုံးပေါင်းလိုက်တော့ယုတ်တရားနဲ့နန္တရားယုတ်တရားနဲ့နန္တရားအကျေပွားရဲ့ခန္ဓာဘယ်နှပါအကျဉ်းထုတ်လိုက်တော့ယုတ်တရားနဲ့နန္တရားဟုတ်ပြီအဲ့ဒီယုတ်တရားနဲ့နန္တရားရှိတဲ့အထက်မှာယုတ်တရားတွေဖြစ်ပြီးရင်ဘာဖြစ်တတ်တော့ဘာသစ္စာတော့ဟောဒီနန္တရားတွေကလည်းဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့နန္တရားတွေကလည်းဘာသစ္စာတော့ဒီလိုဆိုတော့မိမိရဲ့တဏ္ဍာမှာဘယ်ခန္ဓာပဲဖြစ်ဖြစ်ဖြစ်သမျှခန္ဓာဘာသစ္စာဒီလိုဆိုတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကဟောတယ်ရူပခန္ဓာမြတ်စွာဘုရားသခင်ကတော်မြတ်ကြီးကသစ္စာ၄ပါးဟောတယ်အဲ့ဒီသစ္စာ၄ပါးထဲမှာဒုက္ခသစ္စာပရိညာတ္တပပိုင်ပိုင်ခြားခြားသိရမယ်မဟုတ်ဘူးလားဟုတ်လားအဲ့ဒီပိုင်ပိုင်ခြားခြားသိရမယ်သစ္စာသည်ဒုက္ခသစ္စာလို့ဆိုတော့အဲ့ဒီဒုက္ခသစ္စာဆိုတာကတခြားပြောတာလားခန္ဓာ၅ပါးပြောတာလားအကျဉ်းချုပ်လိုက်တော့အဲ့ဒီတော့ခန္ဓာ၅ပါးယုံနံ၂ပါးဟုတ်တယ်မလားအဲဒီယောနနပါတိဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးပြတ်တတ်လို့ဘာသစ္စာအဲဒီတော့ပြန်ပြောမယ်ခန္ဓာ၅ပါးယောနနှစ်ပါးဖြစ်ပြဲဒုက္ခသစ္စာတရားပြောကြည့်လိုက်ပါဦးတခြားမှာရှိတာလားမိမိတို့တန်တန်မှာရှိတာလားအဲ့ဒီလိုတော့ဒုက္ခသစ္စာသိကျင်ပါလေဆိုတဲ့ပုဂ္ဂိုလ်တယောက်ဒီတခြားသွားကြည့်ရမလားခန္ဓာပြန်ကြည့်ရခန္ဓာပြန်ကြည့်ရမယ်ဒီလိုမလားအဲ့ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကပြောတယ်အဲ့ဒီတော့ဒုက္ခသစ္စာတွေ့ဖို့ရန်အတွက်ဆိုရင်မင်းတို့ဒီတိုင်းကြည့်လို့မရဘူးတဲ့ပရမသောဘာလို့ရမလဲဆိုရင်ပရာဒေါသကောသောသစ္စာနုတ္တံဒုက္ခသစ္စာတရားကဒီလိုသဘောရှိတယ်အဲ့ဒီဒုက္ခသစ္စာတရားကဘယ်သူတွေဘယ်လိုသဘောနဲ့ပေါ်လာရင်ဒါဒုက္ခသစ္စာလို့မှတ်အဲ့ဒီလိုသစ္စာနဲ့ပတ်သက်ပြီးတော့ပြောတဲ့ဟောတဲ့တရားကိုအရင်ဆုံးနာကြားပေးရမယ်ဟုတ်တယ်မလားမှန်ပါပါဘာတရားကိုနာကြားပေးရမှာတော့သစ္စာတရားနာကြားပေးရမယ်ဆိုတော့နော်သစ္ဒုက္ခသစ္စာတရားကဘယ်လိုသဘောတရားရှိတယ်အဲ့ဒီဒုက္ခသစ္စာရကောက်ရင်ဘယ်တရားတွေဘယ်တရားတွေကောက်ရမလဲအဲ့ဒီတရားတွေကိုဘာကြောင့်ဒုက္ခသစ္စာလို့ခေါ်တယ်အဲ့ဒီလိုအသေးစိတ်ခေါ်တဲ့ပြောတဲ့တရားဒါကိုတခြားပြောတာလားသစ္စာတရားလို့ပြောတာလားအဲ့ဒီသစ္စာတရားနာကြားခြင်းမပြုဘဲနဲ့မိမိရဲ့တဏ္ဍာမခန္ဓာကိုညာဆက်ပြီးတော့ရှုမှတ်မယ်ဆိုရင်တကယ်မှန်တွေ့နိုင်ပါမလားတကယ်မှမတွေ့နိုင်ရင်လည်းဝိပဿနာဉာဏ်ဖြစ်ပါဖြစ်ပါဘူးခင်ဗျာအမှန်တွေ့တာတဏ္မာဒိဋ္ဌိတဏ္မာဒိဋ္ဌိဖြစ်မှဝိပဿနာအမှန်မတွေ့ရင်တဏ္မာဒိဋ္ဌိမဖြစ်ဘူးတဏ္မာဒိဋ္ဌိမဖြစ်ရင်ဝိပဿနာမဖြစ်ဘူးဝိပဿနာမဖြစ်ဖဲနဲ့လည်းပဲမဉဏ်ဖွဉဏ်နိဗ္ဗာန်ရနိုင်ပါမလားအဲဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍာမိမိတို့ရဲ့ခန္ဓာကိုဉာဏ်ဆက်ပြီးတော့ อิสัตเตสะตัมมามนติกาโรဆိုတဲ့တရားလို့လုတ်ချင်ပါတယ်ဆိုရင်ပရမရှိပြင်းအနေနဲ့ဗာတရားနာရမှာတော့သစ္စာလေးမျိုးဓမ္မအဓိကဗာသစ္စာဒုက္ခသစ္စာနာခြင်းရင်တခြားပြောတာလားခန္ဓာ၅ပါးပြောတာလားဒီလိုဆိုရင်ခန္ဓာ၅ပါးနဲ့ပတ်သက်တဲ့တရားနာကြပြရမယ်ယုတ်တရားနံတရားနဲ့ပတ်သက်တဲ့တရားနာကြပြရမယ်အရိယတရားနဲ့တရားတွေဖြစ်ပြီးပြတ်တတ်ပါれဆိုတော့ဘလို့ဖြစ်တာကဖြစ်တာဘလို့ကပြတ်တာဘလို့လေးသဘောလေးပေါ်လာရင်ဖြစ်တယ်လို့ခေါ်တယ်ဘလို့နေထားလေးကတော့ပြတ်တယ်လို့ခေါ်တယ်အဲ့လိုဖြစ်ပုံပြတ်ပုံကလေးတွေကိုလည်းပဲမနာကြရဘူးလားနာကြရမှာလားနာကြပြရမယ်အဲ့လိုနာကြပေးလိုက်မှဩဒုက္ခသစ္စာကဒီလိုရှိတယ်ခန္ဓာ၅ပါးကဒီလိုရှိတယ်ယုတ်တရားနဲ့တရားကဒီလိုရှိတယ်လမ်းပြမြေပုံသိမှလမ်းသွားလို့ရလမ်းပြမြေပုံမသိဘဲနဲ့လမ်းသွားလို့ရပါအဲ့ဒီတော့လမ်းပြမြေပုံနဲ့တူတဲ့သစ္စာတရားကိုပရမအဆုံးနာကြပြီမယ်ဆိုရင်တကယ်တော့လမ်းသွားတာနဲ့တူသွားမိမိတို့ရဲ့ခန္ဓာမှာညာကလေးနဲ့ပြန်ပြီးတော့စိုက်ကြည့်လိုက်တဲ့အခါကျတော့သဘောတရားလေးတွေမျိုးမျိုးမပေါ်ဘူးလားပေါ်လားအဲ့ဒီလိုမျိုးမျိုးပေါ်တဲ့အခါကျတော့သဘောတရားလေးတွေတွေ့ရင်အောသောတာကတရားနာထားတော့ကဒါကဘာသဘောလို့နာခဲ့တယ်။အခုဒီသဘောတရားလေးလာတွေ့နေတယ်။တွေ့လာတဲ့အတွက်သောတာတော့ကနာကြားထားတဲ့အတိုင်းယခုလာတွေ့နေပြီ။ဒါကြောင့်မလို့ဒီတရားကတော့ယုတ်တရား၊ဒီတရားကတော့နံတရား။နံတရားတွေမှလည်းဒီတရားကဝေဒနာ၊ဒီတရားကသင်ညာ၊ဒီတရားကသင်္ခါရ၊ဒီတရားကစိတ်။အတိအသည့်မိမိတို့ကိုယ်တိုင်သဘောမပေါက်ဘူးလားပေါက်ပါမလား။ကျုပ်တင်တရားနာကြားခြင်းမရှိဘဲနဲ့သဘောပေါက်နိုင်ပါမလား။အဲ့ဒါကြောင့်မလို့နံပါတ်၄လောက်ရမယ်လောကဘာပါလေသစ္စာတရားနာကြရမယ်နံပါတ်၄လောက်ရမယ်လောကဘာလဲတော့သစ္စာနံပါတ်၄လောက်ရမယ်လောကအေးသစ္စာလို့ဒီအားထုတ်ရမယ်ဟုတ်တယ်မလားအရိဒသစ္စာတရားနာကြတဲ့လောကညာတာပရိညာလို့ဒီလိုခေါ်ပါတယ်ဘာပရိညာပါလေညာတာပရိညာကရမြန်မာလိုပြန်လိုက်မယ်ဆိုရင်သိသိသိထိုက်တဲ့တရားတွေကြိုတင်ပြီးတော့သိအောင်လုပ်ထားတာအဲ့ဒါကိုဘာပညာလို့ခေါ်တော့သိသိသိထိုက်တဲ့တရားတွေကိုကြိုတင်ပြီးတော့သိအောင်ကြိုးစားထားရမယ်ကြိုးစားထားတဲ့အခါကျတော့ဘယ်နည်းနဲ့ကြိုးစားမလဲတရားနာပြီးတော့ကြိုးစားရမှာပဲတရားနာတဲ့အခါမှာသိသိသိထိုက်တဲ့တရားတွေများအများကြီးနာပေးလိုက်တဲ့အခါကျတော့အသိကလေးတွေကျွယ်ဝလာအဲ့ဒီကလေးတွေကြော်ဝလာညာကလေးတွေရင်းကျက်လာတယ်အဲ့ဒီလိုညာကလေးတွေရင်းကျက်လာပြီးတော့မှမိမိတို့ရဲ့တဏ္ဍာမိမိတို့ရဲ့ခန္ဓာကိုညာကလေးနဲ့စိုက်ပြီးတော့ကြည့်တဲ့အလို့ကြတော့တေရဏပရိညာလို့ဒီလိုခေါ်ပါတယ်ပါပရိညာလို့ခေါ်ပါလေတေရဏပရိညာလို့ဒီလိုခေါ်တယ်နော်အဲ့ဒီတော့တေရဏပရိညာဆိုတာကသူများပြောတာနဲ့လောလောသူများပြောတာနဲ့တင့်တင့်ရောင်ရဲနေတာမဟုတ်ဖက်နဲ့ကိုယ်တိုင်သိအောင်ကိုယ်တိုင်ကြည့်တဲ့အလုံးကိုယ်တိုင်သိအောင်ကိုယ်တိုင်ကြည့်တဲ့အလုံးဒီဘာပညာတဲ့တုံးစေရဏပရိညာသူများပြောတာနဲ့ရင်မဲ့ဘုသူဒ္ဓရှားပွေစုဆောင်းတာကဘာပညာအဲ့ဒါကိုကိုယ်တိုင်မြော်ဝါထင်ထင်သိအောင်ကြိုးစားပြီးတော့ကြည့်တာကဘာပညာစေရဏပရိညာလို့ခေါ်တယ်ဟုတ်တယ်မလားအဲ့ဒီတော့ဘုန်းကြီးတို့ယခုလိုဟောနေပြောနေခြင်းသည်ညာတာပညာပိုင်းဆံရကိုပြည့်စုံဟောပြနေခြင်းဖြစ်ပါတယ်။ဘုန်းကြီးတို့ဓမ္မရှင်နာကြားနေရခြင်းဟာလည်းဘာပညာပြည့်စုံနာကြားနေရတော့ညာတာပညာပြည့်စုံနာကြားပြနေရတာမလား။အဲ့ဒီတော့ညာတာပညာနဲ့ပြည့်စုံနာကြားပြရတော့ကဲပြန်ပြောမယ်ဘာတရားမျိုးနာရမှာတော့သစ္စာကဘယ်နှချက်အဓိကကဘာသစ္စာဒုက္ခသစ္စာကတခြားလားခန္ဓာ၅ပါးလားအချင်းချင်းလိုက်တော့ယုတ်တရားသည်တခြားလားဖြစ်ပြက်လားနံတရားကလည်းတခြားလားဖြစ်ပြက်လားဖြစ်ပြက်မို့လို့ဘာသစ္စာဒီလိုဆိုတော့သစ္စာတရားနာကြားခြင်းနဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ယောဂီတရားဓမ္မတွေကခန္ဓာတရားကိုနာကြားရမယ်ယုတ်နံတရားကိုလည်းပဲနာကြပြရမယ်ဒီလိုမလားမှန်ပါဗျာအေးအဲ့ဒီတော့သစ္စာတရားနာကြတဲ့သစ္စာတရားနာကြတာခန္ဓာအကြောင်းပါရမယ်မှန်ပါဗျာယုံနာအကြောင်းပါရမယ်ခန္ဓာအကြောင်းပါရမယ်ဆိုတော့နာမည်တပ်ပြယုံနဲ့ပြည့်စုံပါမလားပြည့်စုံပါဗျာ
အရိခန္ဓာရဲ့သဘောအတိပ္ပယ်ကိုရှင်းပြဖို့မလိုဘူးလားလို့လားဟောပြီးသဘောအတိပ္ပယ်ကိုရှင်းပြဖို့လိုတယ်ယောနာအကြောင်းပြောရင်လည်းနာမည်တပြားယုံတဲ့လောလောမလာသဘောအတိပ္ပယ်ရှင်းပြရမှာလားသဘောအတိပ္ပယ်ရှင်းပြရမယ်နော်အဲဒါကြောင့်ဘုန်းကြီးတို့ဒီနေ့ဝိပဿနာရဲ့အခြေခံအဖြစ်နဲ့ဝိပဿနာဉာဏ်ရဲ့အရှုခံတရားကလေးတွေဒီနေ့စတင်ပြီးတော့ရှင်းပြပါမယ်အဲ့ဒါစတင်ပြီးတော့ရှင်းပြတဲ့အခါကျတော့ဝိသုတိမေထေကရမှာခန္ဓာရဏဓာတုသစ္စာဣန္ဒိယပရိစ္ဆသမုပ္ပါဒသမုပ္ပါဒာတိပိဋကဓမ္မဘူမိလို့ဒီလိုဟောတာဝိပဿနာပညာရဲ့အာယုံဝိပဿနာပညာရဲ့အခြေခံအဲ့ဒီအခြေခံဖြစ်တဲ့တရားကလေးတွေကအလုံးပေါင်းလိုက်မယ်ဆိုရင်တဲ့ခန္ဓာရဲ့အာယရဏရဲ့ဓာတ်ရဲ့သစ္စာရဲ့ဣန္ဒိယပရိစ္ဆသမုပ္ပါဒဘယ်နှမျိုးတော့ခန္ဓာရဲ့อายตนะเยฌะเยติสสาเยอินทรีเยปฏิสัตตมุปปะเยบะเนမျိုးတော့အရဟံမပဲเนาะခေါင်းကြီးတို့အာတိတရာလေး ਨੇ ပြထားသေးတယ်အစရှိတော့ဆိုတော့ဉာဏ်ဓာတ်တွေတော့အထက်မပြောတော့ပါဘူးတဲ့ဟုတ်တယ်မလားအဲ့တော့ခန္ဓာရဲ့อายตนะเยฌะเยติสสาเยอินทรีเยปฏิสัตตมุปปะเยအစရှိတော့တရားတွေသည်ဝိပဿနာတရားလိုအားထုတ်မဲ့ပုဂ္ဂိုလ်များအတွက်ရှင်းဥစွာသိသိသိတတ်တဲ့ညာတာပညာနဲ့သိရမယ့်တရားတွေပါပဲလို့မဆိုဘူးလားဆိုထားလားအဲဒီလိုဆိုထားတဲ့အတွက်ဝိပဿနာတရားလိုအားထုတ်ရမယ့်ပုဂ္ဂိုလ်သည်ခန္ဓာအကြောင်းလည်းသိရမယ့်အာရဏအကြောင်းလည်းသိရမယ့်ဓာတ်အကြောင်းလည်းသိရမယ့်သစ္စာအကြောင်းလည်းသိရမယ့်အိန္ဒြေအကြောင်းလည်းသိရမယ့်နောက်ပြီးတော့ဗါရတော့ပဋိစ္စသမုပ္ပါဒ်အကြောင်းလည်းမသိရဘူးလားသိရဟုတ်ပြီသိရမှာပဲအော်ရှင်မယားသိရမယ့်တရားတွေကများလားကြီးလားတပည့်တော်တို့တမျိုးလားဟောမပြီးဘူးလားမေးတော့ပြီးတော့ပြီးတာပါဟုတ်တယ်မလားခန္ဓာအကြောင်းပြောရင်လည်းအာရဏတ္တအကြောင်းမပြီးဘူးလားပြီးတာပြီးတာပါပဲအာရဏအကြောင်းဟောရင်လည်းခန္ဓာအကြောင်းတရားအကြောင်းတွေမပြီးဘူးလားပြီးလားသစ္စာအကြောင်းလည်းပြီးတာပါပဲဒါပေမဲ့လို့လည်းတရားနာပရိသတ်တွေကအများကြီးဖြစ်တဲ့အခါကျတော့တချို့တချို့ပုဂ္ဂိုလ်တွေကခန္ဓာအကြောင်းပြောလို့ညာပွင့်တဲ့ပုဂ္ဂိုလ်ရှိတယ်။တချို့တချို့ပုဂ္ဂိုလ်တွေကအာရဏအကြောင်းပြောမှညာပွင့်တဲ့ပုဂ္ဂိုလ်ရှိတယ်။တချို့ကဓာအကြောင်းပြောမှတချို့ကသစ္စာအကြောင်းပြောမှပုဂ္ဂိုလ်တရားနဲ့တရားအခြေခံတတ်ခံခြင်းတူသလားမတူဘူးလား။အဲဒီလိုအခြေခံတတ်ခံခြင်းမတူတဲ့အခါကျတော့တမျိုးတည်းဟောယုံနဲ့မလုံလောက်ပါဘူးတဲ့။အားလုံးကိုခြုံငုံပြီးတော့ရှိသမျှနေနာကလေးတွေအမျိုးမျိုးလေးဘက်လေးတန်ကဟောပြလိုက်တဲ့အခါကျတော့မှခန္ဓာနဲ့ဉာဏ်ပွင့်တဲ့ပုဂ္ဂိုလ်တွေခန္ဓာတရားဟောရင်ဉာဏ်ကလေးတွေပွင့်လာတချို့တချို့ပုဂ္ဂိုလ်တွေအာရဏတရားကလေးတွေဟောရင်ဉာဏ်ကလေးမပွင့်ဘူးလားပွင့်လာတချို့ကတတချို့ကသေစာတချို့ကအိန္ဒိရိတချို့ကပရိစ္ဆသမုပ္ပါဟောတယ်မဟုတ်လားအဲ့ဒီတည်းမှာခန္ဓာအကြောင်းအာရဏအကြောင်းဓာတ်အကြောင်းသစ္စာအကြောင်းအိန္ဒိရိအကြောင်းအဲ့ဒီတရား၅မျိုးဟာပရိစ္ဆသမုပ္ပါဒ်မျိုးဟောလိုက်ရင်အကုန်လုံးကျောင်းဝင်သွားပါတယ်ပရိစ္ဆသမုပ္ပါဒ်တရားဟောလိုက်ရင်ကျန်တဲ့တရားတွေကျောင်းမွေမူလားဝင်သွားလားပရိစ္ဆသမုပ္ပါဒ်တရားတွေမှာခန္ဓာကောမပါဘူးလားပါလားခန္ဓာကြောင့်လဲပါတယ်အာရဏကြောင့်လဲပါတယ်ဓာတ်ကြောင့်လဲပါတယ်နော်အဲ့တော့ပရိစ္ဆသမုပ္ပါဒ်စာရဲ့ကလေးတွေဝေထားတယ်မဟုတ်လားအရိစာကလေးတွေကြည့်လိုက်မယ်ဆိုရင်သာမျက်နှာနံပါတ်ဒုတိယသာမျက်နှာမှာပရမခန္ဓာအကြောင်းပြောထားတယ်ဒုတိယအာယရဏတတိယဓာတ်သရုဒ္ဓသစ္စာအကြောင်းနေပါတယ်နော်အဲ့ဒါကလေးတွေပြန်ပြီးတော့ကြည့်ထားအလေးအသင့်တယ်လို့ခွင့်ပြုတော့ဒီထဲမှာထည့်သွင်းပြီးတော့ဟောပေးသွားပါမယ်ပါမီဒါပြလို့ရှိရင်ခန္ဓာရဏဓာတ်သစ္စာအင်းတွေတရားအမျိုးမျိုးအကြောင်းဝင်တဲ့တရားတွေတခြားတရားလားပရိစ္ဆသမုပ္ပါဒ်တရားလားအဲ့ဒါကြောင့်ကျေးဇူးတော်ရှင်ကမာမဏိဒမုဂ္ဂဆရာတော်ဘုရားကြီးကခန္ဓာအကြောင်းသိလို့တဲ့ပုဂ္ဂိုလ်များလည်းခန္ဓာအကြောင်းသိစေအာရဏဓာတ်သစ္စာဣန္ဒိရေအကြောင်းသိလို့တဲ့ပုဂ္ဂိုလ်များလည်းသိရအောင်ဆိုပြီးတော့အညာကိုဂိုင်းတဲ့အနေနဲ့ပဋိစ္စသမုပ္ပါဒ်တရားကိုအဓိကထားပြီးတော့ဟောခြင်းဖြစ်တယ်လို့ဒီလိုမှတ်လိုက်ပေါ့ဘာတရားကိုအဓိကထားဟောတော့ပဋိစ္စသမုပ္ပါဒ်တရားဟောခြင်းအပြင်ခန္ဓာအကြောင်းကိုမသိရဘူးလားအာရဏဓာတ်သစ္စာဣန္ဒိရေအကြောင်းတွေကိုသိရတာပါပဲနော်ဒါကြောင့်မလို့ပဋိစ္စသမုပ္ပါဒ်တရားကိုအခြေခံပြီးတော့မောဂဆရာတော်ဘုရားကြီးကဟောနေခြင်းဖြစ်တယ်လို့ဒီလိုမှတ်လိုက်ပါ ကောင်းပြီဒါပြင်ပရိစ္ဆေသမုပ္ပါဒ်တရားကိုခြေခံပြီးတော့ဘုန်းကြီးတို့ကခန္ဓာအကြောင်းကိုခဏစပြောပါမယ်ပရိစ္ဆေသမုပ္ပါဒ်စပိုင်းကိုကြည့်လိုက်မယ်ဆိုရင်မိမိတို့ရတာတဲ့ခန္ဓာသည်ပရိစ္ဆေသမုပ္ပါဒ်စံဝါရဲ့ဘယ်နေရာမှာရှိသလဲမင်းနံပါတ်1ကွက်မှာရှိဘယ်နေရာမှာရှိတော့နံပါတ်1ကွက်ထဲမှာရှိတယ်နော်အဲ့ဒီနံပါတ်1ကွက်ထဲမှာရှိနေတဲ့တရားကိုသူရှိတဲ့အတိုင်းရေတွက်ကြည့်လိုက်မယ်ဆိုရင်ဝိညာဉ်နာယုတ်တလာယရဏခန္ဓာဝေဒနာတရားဘယ်နှမျိုးပါလဲဟောပြီတရား5မျိုးအဲ့ဒီတရား5မျိုးဒီပရိစ္ဆေသမုပ္ပါဒ်နီးမှလာတဲ့ခန္ဓာ5ပါပရိစ္ဆေသမုပ္ပါဒ်နီးဆိုတော့တုတ်တန်နီးလို့ပြောတာပေါ့နော်အဲ့ဒီတော့တုတ်တန်နီးမှလာတဲ့ခန္ဓာ5ပါအဲ့ဒီခန္ဓာ5ပါရှိတဲ့အထက်မှာဝိညာဉ်ဆိုတာကတည်တဲ့သဘောတရားကလေးဝိညာဉ်ဆိုတာကဘာသဘောတရားတော့ဟုတ်ပြီသိတဲ့သဘောတရားကလေးအဲ့ဒီသိတဲ့သဘောတရားကလေးကိုဝိညာဉ်လို့ဒီလိုခေါ်တယ်မိမိရဲ့တဏ္ဍာမဘဝတစ်ခုရလာပြီဆိုရင်ဝိညာဉ်ဆိုတဲ့သိတဲ့သဘောတရားကလေးအရင်ဆုံးဖြစ်လာပါဘူး။ဒါသဘောတရားကလေးဖြစ်တော့ဝိညာဉ်ဆိုတဲ့သိတဲ့သဘောတရားကလေးအရင်ဆုံးဖြစ်လာနော်။အဲ့ဒီလိုဖြစ်လာတဲ့အခါကျတော့အဲ့ဒီဝိညာဉ်ဆိုတဲ့သိတဲ့သဘောတရားကလေးမှာအတူတူရှင်းပြီးတော့အတူတူမှီပြီးတော့နာမ်ဆိုတဲ့သဘောတရားကလေးတွေလည်းမဖြစ်ဘူးလားဖြစ်လားဖြစ်ပါပါဘုရားအဲ့ဒီတော့နာမ်ဆိုတဲ့သဘောတရားကဘယ်လိုလဲလို့မေးရင်သူကစေတသိက်ကိုပြောတာမှန်ပါပါဘုရားတရားနေရာမှာနာမ်လို့ပြောရင်စိတ်ရယ်စေတသိက်ရယ်နိဗ္ဗာန်တရားနေရာမှာနော်မှန်ပါပါဘုရားတရားနေရာမှာနာမ်လို့ပြောရင်စိတ်ရယ်စေတသိက်ရယ်နိဗ္ဗာန်နာမ်ဘယ်နှမျိုးရှိတော့စိတ်နာမ်ရယ်တိတ္တိနာယေနိဗ္ဗာန်နာယေနာမ်ဘယ်နှမျိုးရှိပါလဲအဲ့ဒီနာမ်မျိုးရှိတဲ့အထက်မှာဘာဖြစ်လို့နာမ်လို့ခေါ်တယ်လဲလို့မေးရင်တော့ညွတ်ကိုင်းတက်တဲ့သဘောရှိလို့နာမ်ဘာသဘောရှိလို့တော့ပုဂ္ဂိုလ်တိုင်းလည်းပဲသူများကိုညွတ်ကိုင်းတက်တယ်တရဘာရဲ့ညွတ်ကိုင်းကိုလည်းမခံရဘူးလားခံရလားဒီနေရာမှာညွတ်ကိုင်းတယ်ဆိုတာအယုံပြူတာကိုပြောတာပါပဲညွတ်ကိုင်းတယ်ဆိုတာဘာကိုပြောတာတော့အရိတော်သူတို့ကိုယ်တိုင်လည်းပဲသူများကိုအာယုံပြုတ်တတ်တယ်သူများရဲ့အာယုံပြုတ်ကိုလည်းပဲခံရပါတယ်အဲ့ဒါကြောင့်မလို့တခြားလူခေါ်တာလားနန်လို့ခေါ်တာလားဟောပြီးနန်ကဘယ်နှမျိုးပေါင်းမျိုးဘာနန်နေတော့စိတ်နန်စတသိန်းနန်နိဗ္ဗာန်နန်နန်ဘယ်နှမျိုးပါလဲအရိ3မျိုးရှိတဲ့အထက်မှာနည်းနည်းတော့ကွာခြားချက်တော့ရှိသိဉ္စနဲ့စတသိဉ္စကကိုယ်တိုင်လည်းသူများကိုညှုတ်ကိုင်းတတ်တယ်။သူများရဲ့ညှုတ်ကိုင်းကိုလည်းခံရပါတယ်။ဒါကြောင့်မလို့သူတို့ကိုနာလို့ခေါ်တယ်။နိဗ္ဗာန်ဆိုတဲ့နာကြတော့ကိုယ်တိုင်ကသူများကိုမညှုတ်ကိုင်းတတ်ဘူး။သူတစ်ပါးရဲ့ညှုတ်ကိုင်းကိုပဲခံရ။တနည်းအားဖြင့်ပြောရင်ကိုယ်တိုင်ကသူများကိုအာယုံမပြုတ်တတ်ဘူး။သူများရဲ့အာယုံအပြုတ်ကိုပဲခံရ။ဒါကနိဗ္ဗာန်ရဲ့သဘောသိနေစတဲ့ဒိကကိုယ်တိုင်နဲ့သူများကိုအာယုံပြုတတ်တယ်သူများရဲ့အာယုံအပြုတ်ကိုလည်းခံရဒီလိုမလားဒီနေရာမှာကိုယ်တိုင်ဆိုတာကစိတ်စတဲ့ဒိကိုပြောတာပါသူများဆိုတာကလည်းသိနေစတဲ့ဒိကိုပြောတာဒီထဲမှာပုဂ္ဂိုလ်တတ္တဝါမပါဘူးဟုတ်တယ်မလားအဲဒီတော့စိတ်တရားနဲ့စတဲ့ဒိတရားတွေသရဘာရဲ့အာယုံအပြုတ်ကိုတော့မခံရဘူးလားခံရလားအဲ့ဒါကြောင့်မလို့သူတို့ကဘယ်လိုနာမည်တက်မလဲနာလို့ခေါ်တယ်ဘယ်လိုနာမည်တက်မလဲနာလို့နာမည်တက်နိဗ္ဗာန်ဆိုတဲ့တရားကြတော့ကိုယ်တိုင်ကသရဘာကိုအာယုံမပြုတ်တတ်ဘူးဒါပေမဲ့လို့အခြားသောစိတ်စတသိက်တွေကစိတ်စတသိက်တွေရဲ့အာယုံအပြုတ်ကိုတော့မခံရဘူးလားခံရလားကိုယ်တိုင်ကအာယုံမပြုတ်တတ်ဘူးသရဘာရဲ့အာယုံအပြုတ်ကိုတော့အဲ့ဒါကြောင့်မလို့နိဗ္ဗာန်ကိုလည်းပဲနာလို့မခေါ်ရဘူးလားခေါ်ရဟုတ်ပြီဒါနာရဲ့သဘောလေးနော်အခုဒီနေရာမှာကြတော့သိရဲ့စတသိရဲ့နှမျိုးတော့ပဲယူတယ်နိဗ္ဗာန်ကိုမယူပါဘူးဘာနဲ့ဘာကိုယူတော့အဲ့ဒီလိုနှမျိုးရှိတဲ့အထက်မှာဝိညာဉ်ဆိုတဲ့ပထမဆုံးစလုံးကလေးနဲ့စိတ်တရားကိုယူထားပြီးသားဖြစ်တဲ့အတွက်ဒုတိယစလုံးဖြစ်တဲ့နာဆိုတဲ့နေရာမှာစိတ်ကိုယူလို့မရတော့ဘူးဘယ်သူကိုယူမလဲစိတ်တိတ်ကိုပဲယူရတော့ဟုတ်တယ်မလား အဲ့ဒါကြောင့်မလို့ခေါဖောင်းကြီးတို့ပြန်ပြောမယ်တခြားနေရာမှာနယ်ဆိုတဲ့သကလုံးတွေ့ရင်စိတ်လည်းပါတယ်စတ္တသိမ့်လည်းပါတယ်နိဗ္ဗာန်လည်းပါတယ်ဒီလိုမဟုတ်လားတခြားနေရာမှာနယ်ဆိုတဲ့သကလုံးတွေ့ရင်ဘယ်လိုမျိုးတော့ဘယ်လိုတွေပါလဲစိတ်ရဲ့စတ္တသိမ့်ရဲ့နိဗ္ဗာန်ဒါတိတိကျကျမှတ်နော်ဒါညာတပညာအနေနဲ့ခြေခံကလေးတွေခေါင်းကြီးတို့ပြောပြနေတာအဲ့ဒီအခြေခံကလေးတွေမပိုင်လို့ရှိရင်ဝိပဿနာတရားနာတဲ့အခါမှာတိတ်ပြီးတော့နာမရှင်းနိုင်ဘူး။အဲ့ဒါကြောင့်မလို့အခြေခံဖြစ်တဲ့ဘိဓမ္မာသဘောတရားကလေးတွေရှင်းပြနေခြင်းဖြစ်ပါလေ။အဲ့ဒီတော့ဒီနေရာမှာဝိညာဉ်ရဲ့နာယုတ်ယောဂရာသာထားပါအောင်ဝိညာဉ်ရဲ့နာယုတ်သကလုံးဘယ်နှလုံးတွေ့တော့အဲ့ဒီသကလုံးနှလုံးရှိတဲ့အထက်မှာဝိညာဉ်ဆိုတဲ့သကလုံးလေးကတခြားကိုယူထားတာလားစိတ်ကိုယူထားတာလားစိတ်ကိုယူထားပါဘူး။အဲဒါစိတ်ကိုယူထားပြီးသားဖြစ်တဲ့အတွက်နာဆိုတဲ့သကလုံးမှာစိတ်ပါဝင်ခွင့်မရတော့ဘူး။နောက်ကခန္ဓာလို့ပြောတဲ့အတွက်နိဗ္ဗာန်လည်းပါဝင်ခွင့်မရတော့ဘူး။ဒီထဲမှာပါတဲ့တရားတွေဒီတခြားလားခန္ဓာကိုပြတဲ့တရားလားနိဗ္ဗာန်ဒီခန္ဓာဟုတ်ရဲ့လားဟုတ်ပါဘူး။အဲဒါကြောင့်ဒီထဲမှာနိဗ္ဗာန်ကိုလည်းထည့်လို့မရဘူး။ဒီလိုဆိုရင်နာဆိုတဲ့သကလုံးလေးမှာဘလို့ကိုပဲယူရမှာလဲစတ္တသိက်ကိုပဲယူရမယ်ဒီလိုဆိုရင်ဝိညာဉ်ကဘလို့တော့စိတ်နာကဘလို့တော့စတ္တသိက်ဝိညာဉ်ဆိုတဲ့စိတ်ဖြစ်ရင်စတ္တသိက်ဆိုတဲ့နာနဲ့အတူတူဖြစ်တယ်ဝိညာဉ်ဆိုတဲ့စိတ်ဖြစ်ရင်စတ္တသိက်ဆိုတဲ့နာနဲ့တိကျဖြစ်တာလားအတူတူဖြစ်တာလားပရိစ္ဆေသမုပ္ပါဒ်ဟောဒီစာဝိုင်းထဲမှာကြည်ထားတာတစ်ခုစီဖြစ်နေတာပေါ့တခုစီဖြစ်နေတော့စာသရာတစ်မျိုးတည်းရေးလို့မှမရပဲကိုတစ်မျိုးရေးပြီးမှနောက်တစ်မျိုးရေးရတာမဟုတ်လားလောကနေရောက်တော့လည်းတစ်မျိုးရုပ်ပြီးမှနောက်တစ်မျိုးရုပ်ရတကယ်ဖြစ်တဲ့အခါကျတော့တစ်မျိုးပြီးမှတစ်မျိုးဖြစ်တာလားဒီပြိုင်နေဖြစ်တာနန္တရားတိုင်းနန္တရားတိုင်းနေဘလို့မှမှီပြီးတော့ဖြစ်ရတော့ရောက်ကိုမှီပြီးတော့ဖြစ်ရရောက်မှာပါတဲ့ဘုံတွေကိုမဆိုးလို့ပါဘူးနော်ယောင်းနဲ့နဲ့တွဲနေတဲ့ပုံတွေမှာနန္တရားတွေဘယ်လိုကမေ့ပြီးတော့ဖြစ်တော့အဲ့ဒါလေးလည်းတည်တည်ချာချာမှတ်ထားလိုက်နန္တရားတွေဖြစ်တယ်စိတ်တွေဖြစ်တယ်စတ္တသိက်တွေဖြစ်တယ်အဲ့ဒီတရားတွေသည်ဖြစ်တိုင်းဖြစ်တိုင်းလွတ်လွတ်ကင်းကင်းသူကြည်သီးသန့်ဖြစ်တာလားရုပ်ကိုမှီပြီးတော့ဖြစ်တာလားရုပ်ကိုမှီပြီးတော့ဖြစ်တယ်အမှီကရုပ်မပါပဲမဖြစ်ဘူးနော်နောက်တစ်ခါနောက်တစ်မျိုးနောက်တစ်မျိုးကနာကြောင်ဖြစ်တဲ့ယောက်ဒီလိုမလားအဲဒီနာကြောင့်ဖြစ်တဲ့ယောက်ကဒီနေရာမှာတော့ဘုန်းကြီးတို့စိတ္တဇာယောက်စိတ်ကြောင့်ဖြစ်တဲ့ယောက်ကိုယူလိုက်ပါစိတ်ကြောင့်ဖြစ်တဲ့ယောက်ပါဠိလိုတော့ဘယ်လိုခေါ်မလဲစိတ္တဇာယောက်မြန်မာလိုကစိတ်ကြောင့်ဖြစ်တဲ့ယောက်ပါဠိလိုကဘယ်လိုပြောမလဲစိတ္တဇာယောက်ဟုတ်ပြီပရမယောက်ကအမိခံယောက်ဒုတိယယောက်ကစိတ်ကြောင့်ဖြစ်တဲ့ယောက်ဟုတ်တယ်မလားပရမယောဂအမိကံရောက်တာဘယ်လိုရဲ့အမိကံလဲမင်းအဲ့ဒီစိတ်ရဲ့အမိကံပေါ့ဘယ်လိုရဲ့အမိကံတော့ပရမယောဂစိတ်ရဲ့အမိကံဖြစ်တဲ့ယောက်ဒုတိယယောဂစိတ်ကြောင့်ဖြစ်တဲ့ယောက်အကြံများဖြင့်ဘယ်နှမျိုးတော့အဲ့ဒီနှမျိုးရှိတဲ့အထက်မှာစိတ်ရဲ့အမိကံဖြစ်တဲ့ယောက်တည်နော်ဘုန်းတော်ဒကာရမတွေအိယာကလေးအပေါ်မှာပက်လက်ကလေးလှမ်းပြီးတော့နေမယ်ဆိုလို့ရှိရင်ပလက်ကလေးလှန်လို့ရနေတာဒီအောက်ကအိယာဖြာသင်မျိုးမရှိလို့ရတာလားရှိလို့ရရှိလို့ရပါဘူးအောက်ကဖြာသင်မျိုးကျမ်းမြင်ကလေးမရှိဘဲနဲ့ပလက်ကလေးလှန်နေလို့ရပါမလားမရပါဘူးမရဘူးအဲ့ဒီတော့အောက်ကဖြာသင်မျိုးကျမ်းမြင်နေမိရဘုရားတရားဓမ္မရဲ့ခန္ဓာကိုယ်ကမိတတ်တဲ့အရာဟုတ်တယ်မလားခန္ဓာကိုယ်ကမိတတ်တာဖြာသင်မျိုးကျမ်းမြင်ကမိရထိုနည်းလိုသာပဲကလထိုင်လေးတစ်လုံးမှတက်ထိုင်နေတယ်။အဲ့ဒီကလထိုင်လေးကမိယာထိုင်နေတဲ့ပုဂ္ဂိုလ်ကမိကြတာ။အဲ့ဒီလိုဆိုတော့ကလထိုင်လေးတစ်လုံးမှတက်ထိုင်နေတဲ့လူတယောက်ကိုကြည့်လိုက်မယ်ဆိုရင်အပေါ်ကလူကိုတွေ့မယ်။အောက်ကကလထိုင်ကိုတွေ့။ဟုတ်တယ်မလား။အဲ့ဒီအချိန်မှာကလထိုင်ကိုပြလိုက်စမ်းထိုင်လို့ရရလား။မရဘူး။ကလထိုင်လေးပြလိုက်ရင်ထိုင်လို့ရပါမလား။ထိုင်နေတယ်ဆိုကြတဲ့ကောင်ကကလထိုင်မရှိလို့လားရှိလို့လားရှိပါပါဘုရားအဲ့ဒီတော့ထိုင်နေတယ်ဆိုရင်ကလထိုင်ရှိကိုရှိနေတယ်မှန်ပါပါဘုရားထိုင်နေတယ်ဆိုရင်ကလထိုင်ရှိပါပါရှိကိုရှိနေတယ်ပ လထိုင်မရှိဘဲနဲ့ထိုင်နေလို့ရပါမလားမရဘူးအဲ့ဒီလိုပဲဒီနေရာမှာလည်းပဲစိတ်တော်စတတ်တော်ဆိုတဲ့နံတရားလေးတွေဘယ်လိုကမှီပြီးတော့ဖြစ်တော့ယောက်ကောမှီပြီးတော့ဖြစ်ပါတယ်ယောက်ကောမှီပြီးတော့ဖြစ်ပါတယ်ဆိုကြတဲ့ကောကအဲ့ဒီစိတ်တဲ့စတတ်တွေဖြစ်နေတဲ့အချိန်မှာဒီယောက်ကလေးမရှိဘူးလားရှိနေလား ဟုတ်ပြီရှိနေတယ်နော်အဲ့ဒီယောက်ကလေးပြတ်သွားရင်ဒီစိတ်စတတ်တွေလည်းဘယ်လိုမှမှီလို့မရတော့စိတ်စတတ်တွေမှီနေတယ်ဆိုကြတဲ့ကောကအဲ့ဒီယောက်မရှိဘူးလားရှိနေလားဟုတ်ပြီဒီလိုဆိုအဲ့ဒီစိတ်စတတ်တွေဖြစ်နေတဲ့အချိန်မှာအဲ့ဒီယောက်တရားကလေးကလည်းရှိနေတယ်လို့နားလည်လိုက်ပါသေးသေးသေးဆိုတဲ့နန္တရားကလေးတွေဖြစ်နေတဲ့အချိန်မှာဘယ်လိုရှိနေတော့ယောက်တရားလေးရှိနေတယ်နော
်
မပြတ်သေးဘူးဟုတ်တယ်မလားအဲ့ဒီယောက်သားပြတ်သွားပြီဆိုတော့ဘောကမှီတတ်တဲ့နယ်ဘလုံးမှမှီလို့မရတော့မှီတတ်တဲ့နယ်ကလေးမှီလို့ရနေခြင်းဒီအဲ့ဒီယောက်တရားမရှိလို့လားရှိနေလို့လားရှိနေလို့အဲ့ဒီလိုဆိုတော့နော်သိနေသတိသိကအတူတူဖြစ်တာသိနေသတိသိကဘာလို့အဲ့ဒီစိတ်စရိတ်လေးစရဲ့နန္တရားနဲ့ဒီယောက်ကလည်းအတူတူဖြစ်တာပဲဟုတ်တယ်မလားဖြစ်ပုံဖြစ်နေခြင်းတော့မတူဘူးနော
်
အတူတူဖြစ်တာချင်းတော့တူတယ်ဒါပေမဲ့ဖြစ်ပုံဖြစ်နေကြရလားစိတ်နဲ့စရိတ်လေးအတူတူဖြစ်တာကခွဲမရအောင်တူတာဟုတ်တယ်မလားစိတ်နဲ့စရိတ်လေးအတူတူဖြစ်တာကဘယ်လိုဖြစ်လာတာတော့ခွဲမရအောင်တူတာစိတ်နဲ့စရိတ်ရောပြီးတော့တမပြီးတော့ဖြစ်လာတာရောင်းတဲ့တို့ဖြစ်တဲ့သရကခွဲလို့ရတယ
်
ခွဲလို့မရဘူးလားရလားစိတ်စတသိဆိုတဲ့နန္တရားနဲ့ရုပ်ဆိုတဲ့တရားနဲ့ခွဲလို့မရဘူးလားရလားရတယ်အတူတူတော့ဖြစ်တယ်ဒါပေမဲ့လို့ခွဲမရအောင်တူတာလားခွဲရတဲ့သဘောနဲ့ဖြစ်နေတာလားခွဲရတဲ့သဘောနဲ့ဖြစ်နေတာဒီလိုမလားအဲ့ဒီတော့ဒါကနန္တရားဒါကရုပ်တရားအဲ့ဒီတော့ခွဲရလို့တော့မရဘူးလားရသို့တော်လည်းနန္တရားလေးဖြစ်နေတဲ့အချိန်မှာယုတ်တရားကမရှိဘူးလားရှိလားဟုတ်ပြီဒီလိုဆိုလို့ရှိရင်နန္တရားကိုမြင်လိုက်တဲ့အချိန်ကလေးမှာယုတ်တရားကလည်းရှိနေတယ်လို့မှတ်လိုက
်
နန္တရားလေးရှိနေတဲ့အချိန်မှာနန္တရားလေးကိုမြင်လိုက်တဲ့အချိန်မှာဘယ်လိုရှိနေတော့ယုတ်တရားကလေးရှိနေဘာဖြစ်လို့လဲဆိုတော့သူကအတူတူဖြစ်တာကိုဟုတ်တယ်မလားအတူတူဖြစ်တာဒါပေမဲ့လို့ခွဲရတဲ့သဘောနဲ့တူတူဖြစ်တာလားခွဲရတဲ့သဘောနဲ့တူတူဖြစ်တာလားခွဲရတဲ့သဘောနဲ့တူတူဖြစ်တာတော့ခွဲကြည့်လို့တော့မရဘူးလားရဟောတာကနာမပဲဟောတာကရုပ်ပါပဲခွဲကြည့်လို့တော့မရဘူးလားရခွဲကြည့်လို့ရပြန်ရညာတော့လည်းပဲနန္တရားဖြစ်နေတဲ့အချိန်မှာယုတ်တရားကလေးကလည်းရှိနေတာဖြစ်တဲ့အတွက်နန္တရားလေးကိုကြည့်ကြည့်နဲ့ယုတ်တရားကိုလည်းပဲမြင်ခွင့်မရဘူးလားရသွားလားရသွားပါတယ်ဒါဝိပဿနာရှုဖို့ရန်အတွက်တော့အခြေခံကလေးတွေလမ်းခင်းပေးနေတာပ
ါ
နောက်ယောက်တစ်မျိုးရှိသေးတယ်တဲ့အဲ့ဒီယောက်မျိုးကအဲ့ဒီယောက်ကဘာလဲဆိုလို့ချင်းနာကြောင့်ဖြစ်တဲ့ယောက်အဲ့ဒီနာကြောင့်ဖြစ်တဲ့ယောက်ကခုနနာမည်ပေးထားပါတယ်သေတ္တဇယောလို့နာမည်ပေးထားတယ်ဘာယောတဲ့တော့သေတ္တဇယောဆိုတာကစိတ်ကြောင့်ဖြစ်တဲ့ယောက်ဘာကြောင့်ဖြစ်တဲ့ယောက်တော့စိတ်ကြောင့်ဖြစ်တဲ့ယောက်ဘုန်းကြီးတို့သိတာသိလွယ်ထင်လွယ်တဲ့ဥပမာကလေးပေးရမယ်ဆိုရင်အော်မိမိရဲ့စိတ်ထဲမှာဝမ်းသာတဲ့စကလေးပေါ့မျက်နှာကလေးကလည်းချက်ချင်းကြည်သွားတာပဲရုပ်ကလေးမကြောင်းဘူးလားကြောင်းသွားလားအော်ဒေါသထွက်တဲ့စကလေးဒေါသစကလေးပေါ်လာရုပ်ကလေးကတော့ချက်ချင်းမကြောင်းဘူးလားကြောင်းသွားအံ့ဩတဲ့စကလေးပေါ့ရုပ်ကလည်းအံ့ဩတဲ့မူရာလေးကြောင်းသွားတာပဲဟုတ်တယ်မလားအေးအဲ့ဒီလိုမျိုးမျိုးကြောင်းသွားတာဒီတခြားကြောင်းကြောင်းသွားတာစိတ်ကြောင်းကြောင်းသွားစိတ်မျိုးမျိုးဖြစ်တယ်လို့ရုပ်ကလည်းပဲအမျိုးမျိုးဖြစ်သွားတာပဲနော်အဲ့ဒီယောက်ကလေးတွေဒီတခြားအချိန်မှာဖြစ်တာလားစိတ်ဖြစ်တဲ့အချိန်မှာဖြစ်တာလားစိတ်ဖြစ်တဲ့အချိန်မှာသူကလည်းဖြစ်လိုက်တာပဲနော်အဲ့ဒီလိုတော့စိတ်ကြောင့်ဖြစ်တဲ့စိတ္တဇယောက်ကလေးတွေကလည်းပဲစိတ်ဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ဖြစ်နေတယ်စိတ်ဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ဖြစ်နေတယ်ဆိုတော့သူကလည်းတစ်ချိန်တည်းမှာဖြစ်နေတာပေါ့တစ်ချိန်တည်းဖြစ်တယ်ဆိုတော့အတူတူဖြစ်တယ်လို့ပြောလို့မရဘူးလားရတစ်ချိန်တည်းမှာဖြစ်တဲ့အတူတူဖြစ်တယ်ဟုတ်တယ်မလားဒါပေမဲ့ခွဲမရအောင်တူတာလားခွဲရတဲ့သဘောနဲ့တူတာလားခွဲရတဲ့သဘောနဲ့တူတာစိတ်နဲ့စတဲ့သိကတော့ခွဲလို့မရတော့တမပြီးတော့ယောနောပြီးတော့ဖြစ်တာဟုတ်တယ်မလားယောနဲ့ဖြစ်တာကြတော့ခွဲရတဲ့သဘောမျိုးနဲ့တပြိုင်တည်းဖြစ်တာကိုပြောတာနော်ကဲကောင်းပြီဒါဖြစ်လို့ရှိရင်ပြန်ပြောမယ်စိတ်ကြောင့်ဖြစ်တဲ့ယောတဏှာဖြစ်ပြောရင်နာကြောင့်ဖြစ်တဲ့ယော အရိယောတိစိတ်ဖြစ်တဲ့အချိန်မှာအတူတူလိုက်ဖြစ်တာမို့လို့နော်စိတ်ကလေးကိုရှုပ်နေရင်လည်းအရိယောကိုလည်းတွဲပြီးတော့ရှုလို့မရဘူးလားရလားစိတ်ကလေးကိုရှုပ်နေတဲ့အချိန်မှာအရိယောကိုလည်းပဲအလိုလျောက်မြင်မိတာမဖြစ်ဘူးလားဖြစ်တာလားတွဲပြီးတော့ရှုလို့မရဘူးလားရသဘောချင်းမတူတဲ့တော့ခွဲပြီးတော့ရှုလို့ရတယ်ရပြီရညာတော့လည်းနာမ်ကိုရှုပ်နေရင်ရှုပ်နေရင်လည်းဟောမိမိရဲ့အရှုညာကရုပ်တရားစီကိုလည်းရောက်ချင်ရောက်သွားတတ်တာပဲဟုတ်တယ်မလားအဲဒီတော့ဝိပဿနာရဲ့ရှုကံဆိုတဲ့နေပယ်ထဲမှာနံတရားနဲ့တွဲပြီးတော့ဖြစ်ပေါ်ဖြစ်နေနှစ်မျိုးရှိတယ်နံပါတ်၁ကအမိကံအနေနဲ့တွဲဖြစ်တယ်နံပါတ်၂ကစရိဇာယောက်အနေနဲ့တွဲဖြစ်တယ်ဟုတ်တယ်မလားအဲဒါကြောင့်မလို့နံဖြစ်ရင်ယောက်ဖြစ်တယ်ပြန်ပြောနံဖြစ်ရင်ယောက်ဖြစ်တယ်တဲ့ဟောဒီပရိစ္ဆသမုပ္ပါဒ်စာပိုင်းထဲမှာနံနဲ့ယောက်ကိုတွဲပြီးတော့ပြထားတယ်ရှင်းတယ်နော်ဘယ်လိုနဲ့ဘယ်လိုတွဲပြီးတော့ပြထားတော့ဘာကြောင့်ပါလဲနံဖြစ်ရင်ယောက်ဖြစ်တယ်နံဖြစ်တဲ့အချိန်မှာယောက်ကလေးကလည်းဖြစ်နေတယ်ဟုတ်တယ်မလားနံဖြစ်တဲ့အချိန်မှာဘယ်လိုဖြစ်နေတော့အော်ဒီလိုဆိုတော့မိမိတို့ကဘဝအနေနဲ့ပြောမယ်ဆိုရင်တော့ဒါပရိသန္တိပေါ့နော်ဘဝအနေနဲ့ပြောရင်ပရိသန္တိဝิญဉ်ကလေးဖြစ်လာတယ်ပရိသန္တိဝิญဉ်ကလေးဖြစ်လာတယ်စတိသိတွေနဲ့တွဲဖြစ်လာတယ်ပြီးတဲ့အခါကျတော့သူတို့ကြောင့်ဖြစ်တဲ့ယောက်တရားကလေးတွေအမိကံဖြစ်တဲ့ယောက်တရားကလေးတွေအဲ့လိုတွဲဖြစ်လာတယ်လို့ဘဝတစ်ခုအနေနဲ့ပြောရင်ပဋိသင်္ဍအနေနဲ့မပြောရဘူးလားပြောရလားဟုတ်ပြီဒါကတော့ဘဝအနေနဲ့ပြောလိုက်တာပေါ့နော်သေတော်ဘုန်းကြီးတို့ကဓမ္မတွေကအခုသိရမှာကဟောပဋိသင်္ဍကိုသိဖို့မလိုပါဘူးဘာကိုသိဖို့လဲဆိုတော့ရှုကံတရားသိဖို့လိုတာဟုတ်တယ်မလားဟောပဋိသင်္ဍတို့ဘာလို့ဆိုတာကဘုန်းကြီးတို့ဓမ္မတွေရဲ့အရာမဟုတ်ပါဘူးအပင်ကြီးရတဲ့ပုံစံတွေရဲ့အရာဟုတ်တယ်မလားအမင်းကြီးရတဲ့ပုံစံတွေမှမြင်နိုင်တဲ့အရာဘုန်းတော်ဒကာရမတွေမြင်လဲမမြင်နိုင်ပါဘူးမြင်ဖို့လဲမလိုပါဘူးနော်အဲ့တော့ဘုန်းတော်ဒကာရမတွေအတွက်မြင်သိမြင်ထားတဲ့အရာကတော့အခုလောလောဆယ်ပေါ်နေတဲ့စိတ်ရဲ့တတိယရဲ့ရုပ်ရဒါပဲမဟုတ်လားအခုလောလောဆယ်ပေါ်နေတဲ့အခုလောလောဆယ်ဒါတခြားပြောတာလားပစ္စုပန်လို့ပြောတာလားအဲ့ဒီပစ္စုပန်မှာပေါ်လာမဲ့စိတ်ရဲ့တတိယရဲ့ရုပ်နော်ဒါကြောင့်မလို့ခုနဘုန်းကြီးပြောတယ်လေမိမိရဲ့ခန္ဓာမှာအခုဖြစ်နေတဲ့တရားသည်ဟောပရိစ္ဆသမုပ္ပါဒ်စာဝိုင်းကိုကြည့်လိုက်မယ်ဆိုရင်နံပါတ်ဘယ်လောက်မှာရှိတော့နံပါတ်နှစ်ကွယ်မှာရှိပါတယ်အဲ့ဒီတရားသည်ဝိပဿနာရှုမဲ့ပုဂ္ဂိုလ်များအတွေ့တခြားတရားလားပစ္စုပန်တရားလားပစ္စုပန်တရားနော်ပစ္စုပန်တရားဆိုတော့အခုအကြောင်းတိုက်ဆိုင်လို့အခုပေါ်လာတဲ့တရားဟုတ်တယ်မလားအခုကြောင်းတိုက်ဆိုင်လို့အခုပေါ်လာတဲ့တရားအဲ့ဒီတရားဒီပစ္စုပန်တရားနော်အဲ့ဒီပစ္စုပန်တရားကဘယ်နှမျိုးရှိသလဲဆိုရင်အကျဉ်းချုပ်အဖြစ်၃မျိုးရှိတယ်စိတ်ရဲ့တတိယရဲ့ရုပ်ဘယ်နှမျိုးတော့သဝန်းနဲ့ကိုကြည့်လိုက်မယ်ဆိုရင်ဝိညာဉ်ရဲ့နာမ်ရဲ့ရုပ်ရဲ့၃မျိုးနော်သဝန်းနဲ့ကြည့်လိုက်ရင်ဘယ်လိုတွေ့တော့ဝိညာဉ်ရဲ့နာမ်ရဲ့ရုပ်ရဲ့အဲ့ဒီမှာတစ်ပိုင်းပိုင်းထားလိုက်ဟုတ်တယ်မလားမှန်ပါဗျာအဲ့ဒီတိုင်းကိုဘုန်းကြီးတို့အခုပြောထားတဲ့ဟောဒီမှာပရသရိခွဲကလေးတွေနဲ့ပြထားတယ်ခန္ဓာဘယ်နှပါးတော့အဲ့ဒီခန္ဓာ၅ပါးကနော်အဘိဓမ္မာနည်းနဲ့ပြောတဲ့အရှုကခန္ဓာကလေးတွေဒီလိုမလားမှန်ပါဗျာအရှုကခန္ဓာဆိုတာကပရမတ္ထသဘောပရမတ္ထသဘောဆိုတာကအဘိဓမ္မာနည်းနဲ့ပြောထားတဲ့သဘောမှန်ပါဗျာအဘိဓမ္မာနည်းနဲ့ပြောရမယ့်သဘောဒီလိုမလားအဲ့ဒီတော့ဗိဓမ္မာနည်းနဲ့ပြောရမယ့်သဘောတရားက၅မျိုးရှိတယ်။မြန်မာလိုပြောလိုက်မယ်၊ပါဠိလိုပြောလိုက်မယ်ဆိုရင်ရူပခန္ဓာ၊ဝေဒနာခန္ဓာ၊သိညာခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်ခန္ဓာ။ဘယ်နှမျိုးရှိတော့အဲ့ဒီ၅မျိုးကိုဝိပဿနာရှုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကသိလဲသိထားရမယ်။သဘောတရားကိုလည်းသိထားရမယ်။နာမည်ကိုလည်းသိထားရမယ်သဘောတရားကိုလည်းသိထားရမယ်ဟုတ်တယ်မလားသောတာရုံကတော့နာမည်ကိုသဘောတရားကိုသိထားရမယ်တကယ်တော့လောတဝိပဿနာရှုတဲ့အခါကျတော့နာမည်ကိုအာယုံပြုစရာမလိုတော့ဘူးအဲ့ဒီသဘောတရားလေးတွေပေါ်လာတာနဲ့ပေါ်လာတာနဲ့တပြိုင်တည်းအော်ဒီသဘောတရားလေးပေါ်လာတယ်ဒီသဘောတရားလေးပေါ်လာတယ်ဒီလိုသိလိုက်ရင်ကြောပြီဟုတ်တယ်မလားဟုတ်ပြီအဲ့ဒီသဘောတရားလေးတွေပေါ်လာတာနဲ့သိအောင်လုပ်ရမယ်ပြက်သွားတာလေသိအောင်လုပ်ရမယ်အားလုံးသိရမယ့်သဘောတရားဘယ်နှမျိုးတော့ ငါးမျိုးဘယ်နှမျိုးတော့အဲ့ဒီသဘောတရားကလေးတွေပေါ်လာတာလဲသိအောင်လုပ်ရမယ်ပြတ်သွားတာလဲသိအောင်လုပ်ရမယ်အဲ့ဒီတော့ပေါ်လာတာလဲသိအောင်လုပ်ရမယ်ဆိုတော့မပေါ်ခင်ကတည်းကဟောတာကရူပခန္ဓာဟောတာကဝရဏခန္ဓာဟောတာကသိညာခန္ဓာဟောတာကသင်္ခါရခန္ဓာဟောတာကဝိညာဉ်ခန္ဓာပေါ်လာတာလေးကိုမကြည့်ခင်ကတည်းကဒီလိုသဘောပေါက်ထားဖို့လိုတယ
်
ဒါကိုညာတာပညာလို့ပြောတာနော
်
ဟောပြီဒီလိုဆိုတော့ပွဲမဝင်ငယ်အပြင်ကကျင်းပါဆိုတာလိုပဲမိမိခန္ဓာမကြည့်ခင်ကတည်းကဟောရူပခန္ဓာရဲ့သဘောသိအောင်မလုပ်ရဘူးလားလုပ်ရလားအဲ့ဒီရူပခန္ဓာဒီခုနပရိစ္ဆေသမုပ္ပါဒ်စာဝိုင်းနဲ့ကြည့်လိုက်တဲ့အခါကျတော့ဝိညာဏရုပ်ဆိုတဲ့သက္ကလောပေါင်းလုံးထဲမှာရုပ်ဆိုတဲ့သက္ကလောလေးကိုပြောတာမှန
်ပါဗျာ
ဘယ်လိုကိုပြောတော့ရုပ်ဆိုတဲ့သက္ကလောလေးကိုပြောတာမ
ှ
န်ပါဗျာအဲ့ဒါဒီဟောဒီမှာခန္ဓာအနေနဲ့ပြောတော့ဗာခန္ဓာတော့ရုပ်ပဲခန္ဓာဒီလိုမလားမှန
်
ပါဗျာဘာသဘောတရားရှိတယ်မင်းရင်ဟောပြန်တဲ့သဘောတရားရှိတယ်ကောင်းပြီဒါပြည့်ရှင်းဆက်သွားဟောဒီခန္ဓာကဝေဒနာခန္ဓာဟောတာကသိညာခန္ဓာဟောတာကသင်္ခါရခန္ဓာခန္ဓာဘယ်နှမျိုးလဲ3မျိုးအဲ့ဒီ3မျိုးတည်တဲ့ပဋိစ္စသမုပ္ပါဒ်စံဝိုင်းထဲမှာနာမ်ဆိုတဲ့သက္ကလောကိုပြောတာဘယ်လိုကိုပြောတော့နာမ်ဆိုတဲ့သက္ကလောလေးသည်အဘိဓမ္မာနည်းနဲ့ပြောရင်ခန္ဓာဘယ်နှပါတော့သက္ခဏာတွေတော့ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာနောက်ပိုင်းမှာဖုန်းတို့ကတကယ်လို့နော်နာယောဆိုတဲ့နေရာမှာနာမည်ပါခန္ဓာလဲလို့မေးရင်ဟောဒီ3မျိုးကိုပြောတတ်ပါစေ
။
ဟုတ်တယ်မလား။နာမည်ပါခန္ဓာလဲလို့မေးရင်ဘယ်လိုပြောမလဲ။ဝေဒနာခန္ဓာ၊သိညာခန္ဓာ၊သင်္ခါရခန္ဓာ။ပရမသောဖြစ်တဲ့ဝိညာဉ်ဆိုတဲ့သက္ကလောလေးကဝိညာဉ်နဲ့ခန္ဓာ။ဝိညာဉ်ဆိုတဲ့သက္ကလောလေးကဘာခန္ဓာတော့။အာလောမလဲတော့ဝိညာဏယောဆိုတဲ့သက္ကလောမှာခန္ဓာဘယ်နှပါတော့ဘလူတွေပါလေဝရုပခန္ဓာဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအရိခန္ဓာ၅ပါးတည်တဲ့နော်ဖြစ်လာတဲ့အချိန်မှာတဘာပြီးမှတဘာဖြစ်တာလားတပြိုင်တည်းဖြစ်တာတဘာပြီးမှတဘာဖြစ်တာလားတပြိုင်တည်းဖြစ်တာလားနောက်ဆုံးချုပ်သွားတဲ့အချိန်ကတော့တူခြင်းမတူမယ်ဟုတ်တယ်မလားရုံနဲ့နာမည်ချုပ်သွားတဲ့အချိန်ကတော့တို့တော့ဖြစ်တဲ့အချိန်ကတော့မတူဘူးလားတူလားဖြစ်တဲ့အချိန်ကတူရမှာဖြစ်တော့ဝိညာဉ်လို့ပြောရင်နာလည်းပါလားနာလို့ပြောရင်ဝိညာဉ်လည်းပါလားနော်တော့ဒါကဝိညာဉ်နာလို့ပြောရင်ရုပ်ကောမပါဘူးလားပါလားဒီလိုဆိုရင်ဒီခန္ဓာ၅ပါးသည်အဖြစ်တူအပြည့်ကတော့တူချင်မတူဟုတ်တယ်မလားဖြစ်တော့ကဘယ်လိုဖြစ်တော့အတူတူဖြစ်တာမလားဖြစ်တော့ကအတူတူဖြစ်လာတယ်အတူတူဖြစ်တာမလို့ဝိညာဉ်ရှုပ်ရင်လည်းနာမ်ကိုလည်းရှုပ်ပြီးသားဖြစ်တယ
်
ဝိညာဉ်နဲ့နာမ်ကိုရှုပ်ရင်လည်းရုပ်ကိုလည်းရှုပ်ပြီးလားမဖြစ်ဘူးလားဖြစ်လားအဲ့ဒါကြောင့်မလို့ဖြစ်လာတဲ့အခါကျတော့ခန္ဓာသည်တစ်ပါးပဲဖြစ်တာလား၅ပါးဖြစ်တာခန္ဓာဘယ်နှပါးဖြစ်တော့ဒီလိုဆိုရင်ပစ္စုပန်ခန္ဓာပစ္စုပန်ခန္ဓာလို့ပြောနေခြင်းဒီခန္ဓာဘယ်နှပါးတော့ဘာခန္ဓာတွေတော့ရူပခန္ဓာဝရဏခန္ဓာအရိခန္ဓာ၅ပါးကနေပြီးတော့မှဆင်ပွားအနေနဲ့ခွဲထွက်လာတာကသလာယရဏသာသဝေရဏဒီလိုမလားဝိညာဏယုတ်ထက်ကနေပြီးတော့မှဆင်ပွားအနေနဲ့ခွဲထွက်လာတာဘယ်လိုတွေတော့သလာယရဏသာသဝေရဏတရားဘယ်နှမျိုးခွဲထွက်လာတော့ပေါင်းမျိုးအရိဓမ္မသလာယရဏကရဘယ်သူတွေလဲလို့မေးရင်တော့ဘုန်းကြီးတို့အာယရဏ6ပါးပေါ့သာက6အာယရဏကအာယရဏအာယရဏဘယ်နှပါတော့အရိအာယရဏ6ပါးပါဠိလိုပြောလိုက်တော့သက္ခုပတာဒသောတာပတာဒကာဏပတာဒသေဝပတာဒကာယပတာဒနောက်တစ်ခါကျတော့မနောဒီလိုမလားအရာကိုမြန်မာလိုပြောလိုက်မယ်ဆိုလို့ရှိရင်မျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်စိတ်ဘယ်နှမျိုးပါလဲ6မျိုးနော်အမှန်ကတော့စိတ်လည်းပဲသူကအကြည်ဆိုတဲ့သက္ကလုံနဲ့သုံးလို့ရတာပါပဲဒါပေမဲ့လို့ စိတ်ကိုပြောတဲ့အကြည်တန်းနဲ့အခုနအဘောကပြောတဲ့အကြည်တန်းနဲ့အကြည်တန်းချင်းတော့မတူဘူးနော်ဒါကြောင့်မလို့မျက်စိနာရကလျာကုံမှာအကြည်တန်းလို့ပြောထားသေးတယ်စိတ်ကိုအကြည်စရဲစကလုံးမထဲတော့ဟုတ်တယ်မလားအဲဒီတော့မျက်စိကမျက်စိရဲ့ကြည်နားကနားရဲ့ကြည်နှာခေါင်းကနှာခေါင်းရဲ့ကြည်လျာကလျာကြည်ကိုယ်ကကိုယ်ရဲ့ကြည်ဟာဒီပုံမန္တန်ကြီးပြောတာလားအကြည်ဓာတ်ကိုပြောတာလားပုံမန္တန်ကြီးကိုမယူစေခြင်းလို့ပုံမန္တန်ကြီးပြောတာမဟုတ်ဘူးလို့သိစေခြင်းလို့အကြည်ဓာတ်လို့ပြောလိုက်တာဟုတ်တယ်မလားအဲ့ဒါဟာဒီမျက်စိထဲမှာကြည်ဓာတ်ကလေးရှိတယ်နားတို့နှာခေါင်းတို့လျှာတို့ကိုယ်တို့မှာကြည်ဓာတ်ကလေးတွေမရှိဘူးလားရှိအဲ့ဒီအကြည်ဓာတ်ကလေးတွေကိုဒီနေရာမှာယူမယ်မနောစရာကဘဝင်စိတ်အာလုံးပေါင်းလိုက်တဲ့အာယတနာဘယ်နှပါတော့ပြန်ပြောမျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်စိတ်အဲဒီ၆မျိုးတော့မှာ၈ပိုင်း၅မျိုးကရုပ်နောက်ဆုံးတစ်မျိုးကစိတ်ဟုတ်တယ်မလား၈ပိုင်း၅မျိုးရုပ်သည်နာရောက်ဆိုတဲ့ထဲမှာရုပ်ထဲမှာမပါဘူးလားပါသလားစိတ်ဆိုတာဒီဝိညာဉ်ထဲမှာမပါဘူးလားပါသလားဒီလိုတော့တိကျမဟုတ်တော့ဘူးရေတော်ပြီးသားဖြစ်သွားပြီဟုတ်တယ်မလားမျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်ကဘာခန္ဓာရူပခန္ဓာစိတ်ကဘာခန္ဓာဝိညာဉ်ခန္ဓာဟောပြီးရှင်းဆက်သွားအဲဒီသလာယရဏလေးကိုအကြောင်းပြုပြီးတော့အပြင်းပါကအာယုန်နဲ့တိုက်တဲ့အခါကျတော့ဝိညာဉ်ဆိုတဲ့တရားကလေးတွေမပေါ်ဘူးလားပေါ်လားအဲဒီလိုဝိညာဉ်တွေပေါ်တဲ့အခါမှာဒွါရရဲ့အာယုန်ရဲ့ဝိညာဉ်ရဲ့အဲ့ဒီတော့မှပေါင်းဆောင်ခြင်းကိုတခြားခေါ်ရလားဖတ်တာခေါ်တာဖတ်တာဗလာကတွေးကြည့်တဲ့သဘောဘာတွေတွေးတယ်လဲမေးခုနလိုအာယုန်တွေရဲ့ဓာရတွေရဲ့ဝိညာဉ်တွေရဲ့အဲ့ဒီသုံးမျိုးသုံးသုံးပလဲတွေးကြည့်လိုက်တာကိုဘယ်လိုခေါ်တော့အဲ့ဒီဖတ်တာဗလာလဲတခြားလားစိတ္တိတရားလားစိတ္တိဆိုရင်အဲ့ဒီတော့မှဘယ်ထဲမှာပါသွားတော့နာထဲမှာပါသွားပြီဟုတ်တယ်မလားခန္ဓာအနေနဲ့ပြောတော့သင်္ခါရခန္ဓာဘာခန္ဓာတော့ကနရကကြရာဖတ်တာပစ္စယဝေရဏဝေရဏတရားလေးတွေကမပေါ်ဘူးလားပေါ်လားလားအဲ့ဒီဝေရဏတရားတွေကလည်းတခြားလားနာလားနာဆိုတော့နာထဲမှာမပါဘူးလားပါသလားနာမျိုးစားထဲမှာတခြားလားစတသိမ့်နာလားအဲ့ဒီစတသိမ့်နာထဲမှာခန္ဓာအဖြစ်နာမည်တပ်ပေးလိုက်မယ်ဆိုရင်ဝေရဏခန္ဓာဘာခန္ဓာတော့အော်ဒီလိုဆိုတော့ဝိညာဏယောသလာရဏဖတ်တာဝေရဏဆိုတဲ့တရား၅မျိုးကိုအဘိဓမ္မာနိနဲ့နာမည်တပ်ပေးစမ်းမှာဆိုရင်ဘယ်လိုနာမည်တပ်မလဲရူပခန္ဓာဝေရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာဘယ်နှပါတော့အဲ့ဒီခန္ဓာ၅ပါးသည်အကျဉ်းချုပ်လိုက်တော့ရုပ်တဲ့နာရုပ်တရားသည်ဖြစ်ပြီးရင်ဘာဖြစ်တော့နာတရားကလည်းဖြစ်ပြီးရင်ဘာဖြစ်တော့အော်ဒီလိုတော့ခန္ဓာအကြောင်းသိရင်သစ္စာအကြောင်းကိုမသိရဘူးလားသိရခန္ဓာ၅ပါးသိမလို့တခြားလားဒုက္ခသစ္စာလားအဲ့ဒီဒုက္ခသစ္စာဖြစ်ခြင်းလို့ဖြစ်ရလားအကြောင်းကြောင့်ဖြစ်ရလားအကြောင်းကဘာသစ္စာသမုဒိယသစ္စာအကြောင်းကဘာသစ္စာသမုဒိယသစ္စာဒီလိုမလားအဲ့ဒီတော့အကြောင်းသမုဒိယသစ္စာကြောင့်ကြောဒုက္ခသစ္စာဖြစ်တယ်လို့ပရိစ္ဆေသမုပ္ပါဒရားကမပြဘူးလားပြဒီလိုတော့ပရိစ္ဆေသမုပ္ပါဒရားလေးလိုက်သစ္စာအကြောင်းကမသိရဘူးလားသိရလားဟုတ်ပြီဒီပရိစ္ဆေသမုပ္ပါဒ်ထဲမှာခုနပြောခဲ့တဲ့တလာယရဏအခြေခံပြီးတော့ဟောအာယုန်နဲ့တိုက်တဲ့အခါမှာဝိညာဉ်နေမပေါ်ဘူးလားပေါ်လားမျက်စိနဲ့စဉ်နဲ့တိုက်တော့ဗာစိတ်ပေါ်နားနဲ့သံနဲ့တိုက်တော့ဗာစိတ်ပေါ်နှာခေါင်းနဲ့နားနဲ့တိုက်တော့ဗာစိတ်ပေါ်လျှာနဲ့ရသနဲ့တိုက်တော့ဗာစိတ်ပေါ်ကိုယ်နဲ့တွေ့သည့်စရာအာယုန်နဲ့တိုက်တော့ဗာစိတ်ပေါ်ဉာဏ်နာကောင်းစိတ်ပေါ်မနောနဲ့တွေးတော့စရာယုံနဲ့တိုက်တော့ဗာစိတ်ပေါ်တွေးတော့ကြံစိစိတ်ပေါ်တယ်ဒီလိုမလားအဲ့ဒီတော့ဆိုတော့ဟောပရိစ္ဆေသမုပ္ပါဒ်ထဲမှာအာယရဏ6ပါးကိုမပါဘူးလားပါသွားလားအာရိယရဏ6ပါးမှာလာတိုက်တဲ့အာယုံတွေကိုမပါဘူးလားပါသွားလားအေးအဲ့ဒီအာယရဏတွေတော့ဒါရ6ပါးနဲ့အာယုံ6ပါးပေါင်းလိုက်တော့တခြားလားဒွါရ12ပါးလားအေးအာယရဏ12ပါးမလားအာရဏဆန္ဒမမဖြစ်လားဖြစ်ပါလားအပွင့်နဲ့ဆောင်ပါတဲ့တခြားလက်ဓာတ်၁၈ပါလားဒီလိုဆိုပရိသတ်သမုံပါတရားလေးလာရင်အာရဏအကြောင်းကိုလေးလာပြီလားမဖြစ်ဘူးလားဓာတ်အကြောင်းကိုလေးလာပြီလားမဖြစ်ဘူးလားသစ္စာအကြောင်းကိုလေးလာပြီလားမဖြစ်ဘူးလား မျက်စိနာတဲ့ကောင်လေယာကိုစေတဲ့တာတခြားတရားတွေလားအိန္ဒိရီတရားတွေလားအိန္ဒိရီ6ပါးပဲမလားဩဒီလိုဆိုတော့ပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာလိုက်မယ်ဆိုရင်ခန္ဓာအာယရဏဓာတ်သစ္စာအိန္ဒိရီအကြောင်းတွေကိုလေ့လာပြီးတော့မဖြစ်ဘူးလားဖြစ်သွားလားအဲ့ဒီတရားအလုံးသည်တခြားတရားတွေလားဝိပဿနာရဲ့အရှုခံတရားတွေလားကဲပြန်ပြောဝိပဿနာအရှုခံတရားတွေသည်အလုံးဘယ်နှမျိုးတော့6မျိုးဒီလိုတွေပါလေခန္ဓာအာယရဏဓာတ်သစ္စာအိန္ဒြေပဋိစ္စသမုပ္ပါဒ်အားလုံးဘယ်နှပါတော့အဲ့ဒီ6ပါးသိအောင်အဓိကဘာကိုလေ့လာရမှာတော့ပဋိစ္စသမုပ္ပါဒ်တရားကိုလေ့လာရမယ်ဒီလိုမလားအေးအားရကြောင့်ပဋိစ္စသမုပ္ပါဒ်တရားကိုလေ့လာရင်လည်းခန္ဓာအကြောင်းလည်းသိရမယ်အာရဏဓာတ်သစ္စာအိန္ဒြေအကြောင်းကိုမသိရဘူးလားသိရလားအဲ့ဒီတရားသိရင်အရှုခံအကြောင်းသိရတာပဲအရှုခံအကြောင်းသိရင်အရှုဉာဏ်တရားနဲ့အရှုခံတရားကိုရှုမှတ်ပွားများတိုင်းပွားများတိုင်းမိမိတို့ရဲ့တဏ္ဍာမမက္ကသစ္စာလေးတွေမဖြစ်ဘူးလားဖြစ်နေလားအဲ့ဒီတော့မက္ကသစ္စာဖြစ်ရင်သမုဒယသစ္စာမသိဘူးလားသမုဒယသစ္စာသိတော့နိရောဓသစ္စာမဆိုင်ဘူးလားဆိုင်နိရောဓသစ္စာဆိုင်သွားခြင်းတည်းချာလားပဟာနာပရိညာဖြစ်သွားတာလားအဲ့ဒါကြောင့်ပရိညာဘယ်နှမျိုးတော့3မျိုးဘာပရိညာတွေပါလဲညာတာပရိညာကိရဏပရိညာပါဏပရိညာအကုလတရားနာရကဘာပရိညာလုံငယ်ဝင်ဝင်နာကဘာပရိညာနိဗ္ဗာန်တဲ့နိရောဓသစ္စာဖိုက်သွားတာကဘာပရိညာပါဏပရိညာပရိညာသုံးပါးနဲ့ဆိုင်အောင်ကြိုးစားရင်နိဗ္ဗာန်တရားမမြင်ဘူးလားမြင်ပါလားအေးအဲ့ဒါကြောင့်မလို့နိဗ္ဗာန်တရားဆိုတဲ့နိရောဓသစ္စာဆိုင်အောင်ပရိညာသုံးပါးနဲ့ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့သာရုပ်တုံးရှင်ခေါ်ကတရားပွဲဒီကုန်းချုပ်လိုက်ပါတယ်